မင်္ဂလာပါတမတ်ကြီးရှင
်ဟောမင်္ဂလာပါခင်ဗျာโอเคโอเ
คမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒီရက်သားတွေပေါ်မှာလေချောင်းတိုက်ခိုက်မှုကတနေ့နဲ့တနေ့ပိုပြီးတိုးလာနေတာတွေကိုတွေ့နေရပါတယ်အဲ့တော့ဒီကြာသာပတေးနေ့ရဆိုလို့ရှိရင်ဗစီကြီးရွာကိုတိုက်လေရင်နေပေါ့เนาะဂျက်လေရင်နေဝဲပြန်နေတဲ့ဒီဗီဒီယိုဖိုင်တွေလည်းကျမတို့ဆိုရှယ်သတင်းမီဒီယာတွေမှာလည်းတွေ့ရပါတယ်ဆိုတဲ့အခါမှာတမတ်ကြီးတို့ဘက်ကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခြေအနေတွေကိုပေါ့လေတုံ့ပြန်ဆောင်ရွက်နိုင်ရင်နောက်ဆုံးဘာတွေများကြိုးပမ်းဆောင်ရွက်နေလဲရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာအားလုံးသိတဲ့အတိုင်းပေါ့နော်ပြီးခဲ့တဲ့အဲ7ရက်နေ့ကကျွန်တော်တို့ဗစည်းကြီးကျေးရွာတိုက်ခိုက်မှုဖြစ်တယ်ပေါ့နော်လူပေါင်းများစွာအသက်ဆုံးရှုံးခဲ့ရတယ်ပေါ့နော်ဆိုတော့ဒီလိုမျိုးပစ်ခတ်မှုစစ်တပ်ရဲ့ပစ်ခတ်မှုကလည်းတကယ်ကို indiscriminate ပေါ့နော်နောက်ပြီးတော့တကယ်အလွန်အကျွံအသုံးပြီးတော့ဖြစ်ခတ်တာတွေလုပ်တဲ့အတွက်ကြောင့်ဒီ fighter jets တွေရော helicopter gunships တွေရောလုပ်တဲ့အတွက်ကြောင့်ကျွန်တော်တို့အပြစ်မဲ့ပြည်သူများဆိုအသက်ဆုံးရှုံးရတာပေါ့နော်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့လုံခြုံရေးကောင်စီမှာ UK ဥဆောင်ပြီးတော့ press statement ထွက်နိုင်ဖို့အတွက်ကိုပေါ့နော်စူးစမ်းခဲ့ကြတယ်ဒါပေမဲ့လည်းဒီအမြဲတမ်း permanent members နိုင်ငံနေပြီးတော့ဟိုဘောနော်ကန့်ကွက်တဲ့အတွက်ကြောင့်ဟိုဒီ press statement မထုတ်နိုင်ဘူးဆိုတော့အဲ့လိုပဲဟိုဆာမှာကျွန်တော်တို့ဒီဟို AOB အောက်ကနေပေါ့နော် any other business အောက်ကနေပြီးတော့မြန်မာနိုင်ငံကိုဆွေးနွေးတယ်73ရက်နေမှာဆွေးနွေးတဲ့အချိန်မှာလဲထုံးစံအတိုင်းပေါ့နော်ဆွေးနွေးတာပဲဖြစ်တဲ့အနေအထားမျိုးတော့ရှိတယ်ပေါ့နော်ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ပြည်သူပြည်သားတွေအနေနဲ့စိတ်ပေါ့နော်ဟိုအားမလို့အားမရဖြစ်တဲ့ဥစ္စာတွေပေါ့နော်ဒီလိုမျိုး action မယူနိုင်တဲ့အတွက်ကြောင့်ဒီမြန်မာပြည်သူတွေအပေါ်ကိုပေါ့နော်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီလောက်ပဲရက်ကြည့်နေတော့မှလားပေါ့နော်ပြည်သူအတိုင်းအောင်နိုင်ငံတကာအနေနဲ့ကြဲကြဲလောင်လောင်ဒီထက်ပို့ပြီးကြားနေအောင်ပေါ့နော်ကျွန်တော်တို့ကတော့ဆက်လုတ်သွားမှာပဲပေါ့နော်များစွာသော NGO CSO တွေစုပေါင်းလက်မှတ်ထိုးပြီးတော့ပေါ့နော်လုံခြုံရေးကောင်စီကိုဟိုစာပို့ခဲ့ open letter ပို့ခဲ့တာလည်းရှိတယ်ပေါ့နော်ပေါ့နော်ဒါကြောင့်ဒီ action you book ကိစ္စတွေလည်း tight တော့နေတယ်ပေါ့ဒီ NGO CSO တွေကနေပြီးတော့စုပေါင်းလက်မှတ်ထိုးပြီးတော့ပေါ့နော်လုံခြုံရေးကောင်စီကိုဟိုစာပို့ခဲ့ open letter ပို့ခဲ့တာလည်းရှိတယ်ပေါ့နော်အားလုံးလည်းမြင်ပြီးသားဖြစ်မှာပါပေါ့နော်ဒါကြောင့်ဒီ action you book ကိစ္စတွေလည်း tight တော့နေတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ကအမြဲတမ်းပြောတဲ့ဥစ္စာကဒီပြည်သူတွေရဲ့အတန်ကိုနားထောင်ပေးပါပြည်သူတွေရဲ့စန္ဒပြည်သူတွေရဲ့တောင်းဆိုမျိုး respect လုပ်ပေးပါဆိုတဲ့ဥစ္စာကိုကျွန်တော်တို့အမြဲတမ်းပြောဆိုနေတဲ့ဥစ္စာပါဒါပေမဲ့လည်းကျွန်တော်တို့ပြည်သူတွေအနေနဲ့ဘရော့မှလက်လျှော့မှာမဟုတ်ဘူးကျွန်တော်တို့ပြည်သူတွေအနေနဲ့ဒီစစ်အာဏာရှင်ချုပ်ငိမ့်တဲ့အထိအဲကျွန်တော်တို့ဒီတော်လိုင်းရေးကိုဟိုတိုက်ပွဲဝင်သွားမှာဖြစ်တယ်ဆိုတဲ့ဥစ္စာမြေပြင်အတန်တွေကအများနဲ့ကြားနေရတယ်ပို့ပြီးတော့ဒီလိုမျိုးဖြစ်လေပို့ပြီးတော့ကျဲလောင်လာလေဆိုတဲ့အတန်တွေပို့ကြားလာတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ဆက်လက်ပြီးတော့ဗောနော်နိုင်ငံတကာကဘယ်အတိုင်းတာဒီအရေးယူသည်ဖြစ်စေမယူသည်ဖြစ်စေပြည်သူတွေအနေနဲ့တော့ဆက်လက်ပြီးတော့ဒီစစ်အာဏာရှင်ချုပ်ငိမ့်တဲ့အထိတော့ဆက်လက်ဆောင်ရွက်သွားမဲဆိုတဲ့စိတ်ကတော့ပြင်းထန်တဲ့စိတ်ကတော့ရှိနေပြီသားဆိုတဲ့ဥစ္စာတော့ကျွန်တော်တို့တက်အပ်ပြောလို့ရပါတယ
်ဒီနေရာမှာတေချာတာကတော့ဒီလုံခြုံရေးကောင်စီအပါဝင်ကုလသမဂ္ဂဘက်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့အရေးယူဆောင်ရွက်ရမယ့်အပိုင်းဒီမှာပြက်ကွက်နေတယ်ဆိုတာကိုတော့တမတ်ကြီးတို့ကိုယ်တိုင်လည်းအခုသူထောက်ပြထားတယ်တစ်ဖက်မှာကျတော့ဒီအကြံပေးချက်တရားကြတော့ဒီမှာနီလန်းပေါင်းစုံပေါ့နော်နီလန်းပေါင်းစုံရှာဖွေဖို့ဆိုပြီးတော့အကြံပေးထားတဲ့ချက်တွေရှိတယ်အဲ့ဒီမှာဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဒီလူခွင့်ရေးအထူးကိုယ်စားလှယ်တော့မ်အန်ဒရူးစ်ထောက်ပြထားတဲ့အချက်ထဲမှာတော့ဟိုယူကရိန်းလို့ပေါ့နော်လုံခြုံရေးကောင်စီကโอเคယူကရိန်းကိစ္စမှာအရေးယူဆောင်ရွက်ဖို့သူတို့ဆုံးဖြတ်ချက်တွေမချမှတ်နိုင်တဲ့အခါမှာယူကရိန်းနဲ့ပတ်သက်ပြီးတော့အဲ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမဟာမိတ်အဲ့လိုအဖွဲ့တပေါင်းစုလို့ဖွဲ့ပြီးတော့သူတို့တွေကဟိုထိထိရောက်ရောက်ဆောင်ရွက်ကြတယ်ပေါ့ဆိုတော့အဲ့ဒီလိုမျိုးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘက်ကပေါ့နော်အထူးသဖြင့်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကအဲ့လိုတပေါင်းစုလိုမျိုးမဟာမိတ်တွေစုဖွဲ့ပြီးတော့မြန်မာအရေးကိုထိထိရောက်ဆောင်ရွက်လာနိုင်တဲ့အပိုင်းရောဖြစ်နိုင်မှုရှိပါရှင
်ကျွန်တော်တို့လည်းအမြဲတမ်းပြောဆိုနေတာရှိတော့ပေါ့နော်ကျွန်တော်တို့အနေနဲ့ဒီမြန်မာနိုင်ငံအနေနဲ့ပေါ့နော်ဒီယူကရိန်းလိုအိမ်နီးချင်းနိုင်ငံတွေပေါ့နော်အထူးသဖြင့်တောင်ပိုင်းကယူကရိန်းရဲ့တောင်ပိုင်းကအိမ်နီးချင်းနိုင်ငံတွေလိုကျွန်တော်တို့အိမ်နီးချင်းနိုင်ငံတွေကိုလည်းအဲ့လိုဖြစ်စေခြင်းနဲ့ဆိုတဲ့ဥစ္စာ ကျွန်တော်တို့အများနဲ့ပြောဖြစ်တာရှိတယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုကြည့်လိုက်ရင်ယူကရိန်းမှာဒီလိုမျိုးဒုက္ခရောက်တယ်အဲဟိုပြည်သူတွေပေါ့နော်ယူကရိန်းပြည်သူတွေဖြေးသွားရတယ်အခြားနိုင်ငံမှာသွားခိုလုံရတယ်ပေါ့နော်ခိုလုံတဲ့နိုင်ငံတွေအနေနဲ့နွေးနွေးထွေးထွေးကြိုဆိုတယ်နွေးနွေးထွေးထွေးလက်ခံတယ်သူတို့တကားတွေဖွင့်ထားတယ်လိုအပ်တဲ့အကူအညီတွေပေးတယ်ပေါ့နော်ဟိုကျွန်တော်တို့တွေအနေနဲ့တော့ဘာပဲပြောပြောတချို့နိုင်ငံတွေအနေနဲ့အဲဟို border မပိတ်တာကိုပဲကျေးဇူးတင်ရမယ်ဆိုတဲ့အနေအထားမျိုးတော့ရှိတယ်ပေါ့နော်ဒါပေမဲ့အဲကြည့်လိုက်ရင်ပြည်တွင်းမှာဒုက္ခရောက်လို့ထွက်ပြေးလာတဲ့လူတွေအနေနဲ့လည်းအဲဒီနေဆက်ဒေသတွေမှာပေါ့နော်ဟိုအခက်အခဲမျိုးစုံနဲ့ဆက်လက်ရင်ဆိုင်နေရတဲ့ဥစ္စာတွေရှိတယ်ပေါ့ဒါပေမဲ့တစ်ချိန်တည်းမှာလည်းပေါ့နော်ခုနယူကရိန်းလိုဖြစ်လာမလားဆိုတဲ့ဥစ္စာကခုနပြောသလိုအိန္ဒိယချင်းနိုင်ငံတွေဒေသတွင်းနိုင်ငံတွေရဲ့အခန်းကဏ္ဍကလည်းအများကြီးအရေးကြီးပါတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ပြန်ကြည့်လိုက်ရင်အိန္ဒိယချင်းနိုင်ငံဒေသတွင်းနိုင်ငံတွေရဲ့အနေအထားဘယ်လောက်ထိပေါ့နော်ဒီလိုကိစ္စမှာပြက်ပြက်သားသားယက်တီကြမယ်ဘယ်လောက်ထိဒီလိုကိစ္စမှာဟိုလက်တွဲပြီးတော့ဆောင်ရွက်ကြမယ်ဆိုတဲ့ဥစ္စာကတော့မေးခွန်းထုတ်เสียတော့ရှိနေပါသေးတယ်ဆိုတဲ့ဥစ္စာတော့ပြောလိုပါတယ်
အဲ့တော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကဒီမြမရေးသူတို့ဆုံးဖြတ်ချက်ချထားတဲ့ဆုံးဖြတ်ချက်ပေါ့နော်အဲ့ဒါကိုလိုက်နာအကောင့်ထဲပို့ဖို့ကိစ္စမှာသူတို့မြန်မာနိုင်ငံကဒီစစ်ကောင်စီနေနဲ့လိုက်နာခြင်းရှိမရှိဆိုရဲဟာကိုလည်းသူတို့ဟိုတကပိတ်ဆွေးနွေးပွဲလုပ်ခဲ့တယ်စစ်ကောင်စီသားမကဘဲနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကရောလိုက်နာခြင်းရှိမရှိဆိုရဲအပိုင်းကြတော့အခုအနေအထားဘယ်လိုရှိလဲရှင်
ကြည့်လိုက်ပါတော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ရဲ့အပိုင်းမှာဒီဒီ violence တွေကိုရပ်တန့်ဖို့အတွက်အဲတောင်းဆိုတယ် immediately ရပ်တန့်ဖို့အတွက်တောင်းဆိုတယ်ဆိုတဲ့အချက်ပါတယ်ပေါ့နော်ဆိုတော့အဲ့ဒီဥစ္စာကြည့်လိုက်ရင်ခုနစစ်တပ်ကဒီပစည်းကြီးကြီးရာတို့ဘာတို့ကိုလုံလုံခဲခဲပေါ့နော်အစဉ်အကျင်မဲ့တိုက်ခိုက်တဲ့ဥစ္စာကဒါရှင်းနေတယ်လေအဲဒီကုလသမဂ္ဂလုံခြုံရေးကောင်စီပါအဓိကအချက်တစ်ချက်ကိုသူချိုးဖောက်တယ်ဆိုတာအရန်ရှင်းနေတယ်ဆိုတော့အရန်ရှင်းနေတဲ့အတွက်ကြောင့်ဒါကိုလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်က legally binding ဖြစ်တယ်ဒီ binding ဖြစ်တဲ့ဥစ္စာကိုချိုးဖောက်တယ်ဆိုရင်တော့အရေးယူဖို့ရှိဖို့ရှိရမယ်ပေါ့နော်အခုလောလောဆယ်မှာဒီခုနပြောတဲ့ဒီလုံခြုံရေးကောင်စီရဲ့အားအနေချက်ကဒီဒါမလို့ရင်သူချိုးဖောက်ရင်မလုပ်ဘူးလဲဆိုတဲ့အချက်ကဖာမလာတဲ့အတွက်ကြောင့်အဲ့ဒါကတော့အားအနေချက်တစ်ခုဖြစ်နေတယ်ပေါ့နော်
โอเคအဲ့တော့ဒီ ICC ဟိုနိုင်ငံတကာရာဇဝတ်ခုံရုံးကိစ္စမှာရောအခြေအနေဘယ်လိုရှိလဲရှင်အဓိကတော့ဒီ Tom Andrews ပြောသွားတဲ့အထဲမှာလည်းအခုလိုအရက်သားတွေပေါ့ပြစ်မှတ်ထားပြီးတော့လေကြောင်းကနေတိုက်ခိုက်တာနောက်အင်အားကိုအလွန်ကျွံသုံးပြီးတော့တိုက်ခိုက်တာတွေကစစ်ရာဇဝတ်မှုနောက်လူသားစုပေါ့ရာဇဝတ်ကျူးလွန်မှုတွေဖြစ်တယ်ဆိုတော့တကယ်တမ်းအခုဒီစစ်ကောင်စီပေါ့နော်အခုဒီလောက်ရက်တွေကိုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့ဒီစစ်ကောင်စီကို ICC ဒီရာဇဝတ်ခုံရုံးကနေကင်တွယ်ရေးဆိုတဲ့အပိုင်းမှာစိန်ခေါ်မှုအခြေအနေတွေအောင်ဘယ်လိုရှိလဲရှင်
အခုဆိုရင်လည်းပေါ့နော်လုံခြုံရေးကောင်စီကနေ refer လုပ်မှဒီကိစ္စကို ICC ကနေဆွေးနွေးရမယ်ဆိုတဲ့ဥစ္စာမျိုးဖြစ်ဖို့ကတော့ပေါ့နော်အတိုင်းအတာတစ်ခုထိခက်ခဲတယ်ဆိုတဲ့ဥစ္စာတော့အားလုံးသိတယ်ပေါ့နော်ဒါကြောင့်အဲ့ဒီဥစ္စာမျိုးကိုကြော်လွှားနိုင်အောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့နော်ဆိုတော့အခုယူကရိန်းရဲ့ဥပမာရှိတယ်ပေါ့နော်ယူကရိန်းလည်းကျွန်တော်တို့ article 12.3အောက်ကနေပြီးတော့သူတို့ jurisdiction ရှိတယ်ဒါကြောင့်ဒီကိစ္စကိုပေါ့နော်ကိုဆွေးနွေးဖို့ဆိုတဲ့ဥစ္စာဖို့ပေါ့နော်ဆိုတော့သူတို့လုပ်ခဲ့တာရှိတယ်ကျွန်တော်တို့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ရင်လည်းပေါ့နော် ICC မှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ case ကတော့ရှိထားပြီးသားပေါ့နော်အဲ့ဒီ case ပေါ်ຫນွယ်ပြီးတော့ပေါ့နော်အခုဟိုဆွေးနွေးနေတာတွေဟိုပေါ့နော် investigate လုပ်နေတာတွေရှိတယ်လို့တော့အကြံပြန်သိရတယ်ပေါ့နော်ဒါကတော့2019ရဲ့ဖြစ်ပျက်မှုရောအခြေပြုပြီးတော့ရှိတဲ့ case ပေါ့နော်ပေါ့နော်ကျွန်တော်တို့ဒီဘက် National Unity Government အနေနဲ့တော့ဒါဟိုပေါ့နော်ဒီ2021ဟိုကျွန်တော်တို့ July လုံးကဒီ12.3 article Rome Statute article 12.3အောက်ကနေပြီးတော့ကျွန်တော်တို့ jurisdiction ပေါ့ ICC ရဲ့ jurisdiction မြန်မာပေါ်မှာရှိပါတယ်ဒါကြောင့်အဲ့ဒီ declare လုပ်ပြီးတဲ့အချိန်ပေါ့နော်ကျွန်တော်တို့တွေအကြောင်းကြားတယ် ICC ကိုဒါပေမဲ့လည်းဒီလိုအကြောင်းကြားပြီးတဲ့နောက်ပိုင်းမှာလည်းပေါ့နော်တိတာမြင်တာတဲ့အဲတိုးတက်မှုတော့ကျွန်တော်တို့မတွေ့ရသေးဘူးဆိုတဲ့ဥစ္စာကိုတော့ဒါတော့ပြွင့်ပြွင့်လင်းလင်းကျွန်တော်တို့ပြောလိုပါတယ်
ဒီလက်ရှိဟိုမြန်မာနိုင်ငံမှာကအခုဒီပစီကြီးချေးရွာလို့ပေါ့နော်သူဒီစကိုင်းတိုင်းဒေတာ တီကစစ်ကောင်စီရဲ့အုပ်ချုပ်မှုကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့နေရာတွေနောက်ပြီးတော့အဲ့နေရာတွေဆိုမှလည်းတိုက်ပွဲတွေကပြင်းပြင်းထန်ထန်နဲ့ရှိတယ်လို့စစ်ကောင်စီဘက်ကလည်းပြင်းပြင်းထန်ထန်ဖိနှိပ်တာတွေလည်းရှိတယ်တစ်ဖက်မှာလည်းစစ်ကောင်စီကသူအုပ်ချုပ်လို့ရတယ်အဲ့ဒီမျိုးပြတွေလည်းရှိတယ်နေရာတွေလည်းရှိနေတဲ့ခါကျတော့မြန်မာနိုင်ငံမှာလက်ရှိပဋိပက္ခဖြစ်နေတဲ့အပိုင်းကိုသတ်မှတ်ကြီးဘက်ကဘလို့မြင်လဲရှင့်ဥပမာဆိုရင်တချို့ကတော့ဒါ fail state ပေါ့เนาะကြာရှုံးနိုင်ငံဖြစ်လာပြီးကြိုးကြလဲဒါပြည်တွင်းစစ်ဖြစ်နေပြီဆိုပြီးတော့လဲတင်စားခေါ်ဝေါ်တုံးဆွဲတာတွေလည်းရှိတော့သတ်မှတ်ကြီးအနေနဲ့လက်ရှိမြန်မာနိုင်ငံအခြေအနေကတကယ်ပဲပြည်တွင်းစစ်ဖြစ်နေပြီလားဘလို့မြင်ပါလဲရှင့
်ဟုတ်ကဲ့ခြုံပြီးတော့ပြောရရင်ပေါ့เนาะဒါတော့ဒီမြန်မာနိုင်ငံရဲ့နေရာဒေသများစုမှာပေါ့เนาะဒီ percentage နဲ့တွက်ရင်ဘာပဲပြော8860 80ရာခိုင်နှုန်းနေရာတွေမှာဒီဒီကျွန်တော်တို့တော်လိုင်းအင်အားစုတွေအနေနဲ့ပေါ့နော်ကျွန်တော်တို့တော်လိုင်းအင်အားစုလို့ပြောတဲ့ဥစ္စာမှာကျွန်တော်တို့ ethnic resistant organization တွေလည်းပါတယ်လို့ပေါ့နော်ကျွန်တော်တို့ဒီဘက်ဒီပြည်သူတွေ people defense forces တွေရောနောက်ရိုးရိုးပြည်သူတွေပါအပါအဝင်ပေါ့နော်အားလုံးကပုံစံအမျိုးမျိုးအမျိုးမျိုးနဲ့ဒီတော်လိုင်းကိုပါဝင်ဆောင်ရွက်နေတဲ့ဥစ္စာကတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေပြီဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့မုတ်ချပြောလို့ရပါတယ်ပေါ့နော်ခုနဒီဒီပြည်တွင်းစစ်ဆိုတဲ့ဥစ္စာကတော့ကျွန်တော်ပွင့်လင်းပြောရင်ကျွန်တော်အမြင်ပေါ့နော်အဲ့တော့တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေတယ်ဒီစစ်တပ်ကိုကျွန်တော်တို့ပြည်သူတွေအနေနဲ့ကိုကာကွယ်ဖို့အတွက်တော်လှန်နေရတဲ့ဥစ္စာမှာတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေတဲ့အတွက်ကြောင့်ဒါကတော့ဟိုပေါ့နော်ဟို civil war ဆိုတဲ့ဥစ္စာကိုကျွန်တော်အနေနဲ့ဟိုဘယ်အတိုင်းတာအထိပေါ့နော်သုံးလို့ရတယ်မရလဲဆိုတော့ပြောရတာတော့ဥပဒေရင်းပြောရရင်ခက်တော့ခက်ပါတယ်ဒါပေမဲ့ဒါအခုအနေထားဖြစ်ပြနေတဲ့ဥစ္စာတွေပေါ့အခြေပြုရင်တော့ဒါကျွန်တော်တို့တွေကပြည်တွင်းစစ်အထဲမှာကျွန်တော်တို့ရှိနေတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်